နေစားရတဲ့သောတာရှင်များဖြင့်မြစ်ဆိုတာမကွေ့ရင်မလှသလိုဘဝမှာလဲအချိုးအခွေရှိမှပြည့်စုံတယ်လို့ဆိုကြပါတယ်ဒီစကားကကျမတို့ဗမာပြည်ပြည်သူလူထုတွေခံစားနေရတဲ့ဒုက္ခအခက်အခဲတွေကိုကြော်လွှားရုန်းကန်နိုင်ဖို့အားပေးလိုက်တဲ့စကားလို့ကျမခံစားရပါတယ်ကျမတို့လူထုကလည်းလောကဒဏ်အထူထောင်ဘယ်လောက်ခံရထောင်းနိုင်အခြေမခံပါဘူးဒါကြောင့်လဲဗမာပြည်လူထုကတိုင်းပြည်ရဲ့ဆင်းရဲဒုက္ခစစ်အာဏာရှင်ရဲ့ဖိနှိပ်မှုတွေကိုရင်စည်းခံပြီးတိုက်ပွဲဝင်နေကြတာပါဒီကြားထဲကနိုင်ငံရေးအကျဉ်းချမိသားစုတွေကလည်းစင်သွားရင်လမ်းဖြစ်တယ်ဆိုတဲ့အတိုင်းနှစ်ရှည်ထောင်နန်းတွေနဲ့ဝေးလံခေါင်တီးတဲ့နိုင်ငံရေးအကျဉ်းသမားတွေရှိရာအကျဉ်းစခန်းတွေစီကိုမရောက်ရောက်အောင်သွားနေကြပါတယ်ဒီထဲကမှကလေးထောင်ထဲမှာနှစ်ရှည်ထောင်နန်းနဲ့1996တဲကအကျဉ်းချခံနေရတဲ့ကျောင်းသားကိုအေးအောင်စက်တင်ဘာတန်ကလှုပ်ရှားမှုကရှင်ကံမီရမတ်ဆုဆုနွေး88မျိုးဆက်ကျောင်းသားကိုအောင်နိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ရခိုင်ပြည်နယ်တောင်ကုတ်ကကိုမင်းအောင်ရှမ်းအမျိုးသားခေါင်းဆောင်ဦးဆိုင်ညွန့်တွင်မြန်မာနေရှင်သတင်းစာနယ်အယ်ဒီတာကိုသက်စင်တကိုးတော်ဆန္ဒပြတဲ့ဦးအောင်တန်းအစရှိတဲ့နိုင်ငံရေးအကျဉ်းသားတွေကိုသူတို့မိသားစုတွေပြင်ပင်ပန်းပန်းခက်ခက်ခဲခဲနဲ့ထောင်ဝင်စားသွားတွေ့နေရပါတယ်ဒီခရီးဒီလမ်းတွေကဘယ်လောက်ပြင်ပန်းစင်းရဲလဲဘလောက်တက်ဆွန့်စံပြသွားရလဲဆိုတာအချင်းကြမိသားစုတွေကိုစားကျမပြောပြချင်ပါတယ်ခင်မုန်းတဲ့အတွက်ထောင်ဝင်စား၈နှစ်ဘဝတူအချင်းကြမိသားစုတွေအတွက်အဖို့အဖြစ်လိုက်ဖို့ပေးခဲ့ရတဲ့၂နှစ်စုစုပေါင်းကလေးထောင်ထောင်ဝင်စားခရီးရဲ့အတွေ့အကြုံတွေကပြောကုန်နိုင်ပွဲမရှိပါဘူးဆယ်စုနှစ်အတွင်းကလေးထောင်ထောင်ဝင်စားခရီးမှာလမ်းခရီးတွေအစ်စ်အစ်စ်ပြောင်းခဲ့ပါတယ်မြစ်ကူးတရားအစ်စ်တွေလည်းချက်ခဲ့ရပါတယ်ရင်ရထားတွေအစင့်စင့်စီးနှင်းခဲ့ရပါတယ်လမ်းတွေကတော့တစ်ဖြည်းဖြည်းပိုလို့ဆိုးလာပါတယ်ကျမတို့သွားရတဲ့ထောင်ဝင်စားလမ်းခရီးကခန္ဓာကိုယ်တွင်ပင်ပန်းတာမဟုတ်ပဲစိတ်ပါပင်ပန်းရတဲ့ခရီးပါ1998မှာရန်ကုန်ကနေမန္တလေးကိုရထားစီးမန္တလေးကနေကလေးမြို့ကိုကားနဲ့သွားရတဲ့အခါမဟာမြိုင်တောကိုဖြတ်ရပါတယ်အဲ့ဒီတုန်းကမဟာမြိုင်တောကိုပဲအားထားရတာပါမုံရွာရာကြီးလန်းမဖောက်သေးပါဘူးချင်းတွင်းမြစ်ထဲမှာဖြတ်တန်းနေတဲ့ရှော့တဲရေရင်တွေလည်းမရှိသေးပါဘူးနှွေနှွေမိုးမိုးမဟာမြိုင်ကိုပဲအားထားဖြတ်တန်းရပါတယ်ရန်ကုန်မန္တလေးရထားပေါ်တ냐အိတ်စီးပြီးမနေ့6နာရီမန္တလေးရောက်မန္တလေးကနေညနေ3နာရီကားနဲ့ချက်ချင်းကလေးမျိုးကိုသွားရပါတယ်ခုလိုလူစည်းတီးတန့်မရှိသေးပါဘူးကျမတို့စီးတဲ့ကားတွေကပုံအပြည့်တင်ပြီးမှလူကငုတ်တုတ်ထိုင်လိုက်ရတာပါမန္တလေးကနေညနေ3နာရီထွက်တဲ့ကားကကားကောင်းမယ်လမ်းကောင်းမယ်ဆိုနောက်နေ့ညနေ5နာရီမှကလေးမျိုးကိုရောက်ပါတယ်မဟာမြိုင်လမ်းကဒုတိယကမ္ဘာစစ်မှာအင်္ဂလိပ်တွေစစ်ဆုပ်ခွာရင်ဖောက်ခဲ့တဲ့လမ်းပါထပ်ပြီးမပြုတ်ပြင်နိုင်မယ်လမ်းဟောင်းကိုသာခက်ခက်ခဲခဲသွားခဲ့ရပါတယ်။မဟာမြိုင်တောထဲကချောင်းကူးတံတားတွေကစစ်သားတံတားတွေအများဆုံးပါပဲ။တံတားတွေကျိုးပြီးတံတားပေါ်ကကားမမောင်းနိုင်ပဲလမ်းလွှဲ၊ကွင်းလန်းကနေမောင်းရတဲ့နေရာတွေလည်းများပါတယ်။ကွင်းလန်းမရှိရင်တံတားပေါ်ကပဲကားဖြတ်ပြီးခရီးတွေတွေကလမ်းစင်းလျှောက်ရပါတယ်။ကျမတို့စီးလာတဲ့ကားကောင်းနေမဲ့ရှေ့ကားကပြက်နေရင်လည်းကျမတို့ရှစ်ဆက်မသွားနိုင်ပါဘူး။ကားတစ်စီးသွားပါယုံပဲလမ်းရှိတာပါပေ3000 4000ကျော်အမြင့်ရှိတဲ့တောင်တက်လမ်းပေါ်မှာကားပြက်လို့ကတော့စိတ်ရောကိုယ်ပါဒုက္ခရောက်ရပါပြီရွာဆက်ပြက်တဲ့အတွက်စားစရာတောက်စရာကြီးရှားပါလို့ပါရန်ကုန်ကနေထောင်ဝင်စားတွေးဖို့ချက်ပြုတ်ကျော်လော်လာတဲ့ဟင်းတွေသိုးကုန်မှုကတ်ကုန်ရင်ဆိုတဲ့သောကအပူကအတော့ကိုဖြီးစည်းပါတယ်ဝယ်စရာငွေကြေးကမရှိတိုးနေတဲ့ဟင်းပိုကတ်သွားတဲ့ဟင်းကိုလေထောင်ထဲကလူကိုမကျွေးရနဲ့လက်ရှိကိုခံစားနေရတဲ့ကာယဒုက္ခနဲ့စိတ်ဒုက္ခကပိုကြီးပါတော့တယ်ထောင်ဝင်စားတွေ့နိုင်ဖို့ပါဆယ်ပစ္စည်းတွေကနေ့စဉ်မိသားစုစားနေရတဲ့အထက်ကခွဲဝေစုထားရတဲ့အ
ကျမတို့လန်ခီးမှာအတက်နိုင်ဆုံးချွေတာကြပါတယ်။ရန်ကုန်ကနေသတင်းစာနဲ့သမင်းကိုကြားရှိခံအောင်ထုတ်ပို့လာကြပါတယ်။လန်ခီးမှာဘာမှဝယ်မစားတော့ပဲသတင်းစာနဲ့ထုတ်လာတဲ့သမင်းကိုငပိကျော်နဲ့စားပြီးရေအဝတောက်နေပါတယ်။ယာတီဥရုပူပြင်းလို့ကားပြက်လမ်းပြက်လို့ကြာသွားတဲ့အခါသမင်းတိုးသွားရင်ဝယ်စားလို့ရနိုင်တဲ့ရွာသေးတိုင်တွေမှာဒေသအတွက်ငပြောသည့်အဝစားပြီးရေတောက်နေလိုက်ကြပါတယ်။ဈေးဝယ